Venezuela နိုင်ငံမှာအတိုက်ခံခေါင်းဆောင် Juan Guaido ကစစ်တပ်ခေါင်းဆောင်တွေသူ့ပဲပေါအောင်မလုပ်နိုင်ခဲ့တဲ့နောက်အာဏာသိမ်းဖို့အတွက်ဗေကြိုးစားမှုမျိုးကိုမဆွဆန့်ကျင်ကြဖို့ Venezuela စစ်တပ်ကိုသမ္မတ Nicolas Maduro ကကြက်တပရီးနေမှာတောင်းဆိုလိုက်ပါတယ် Venezuela လမ်းတွေပေါ်မှာအစိုးရဆန့်ကျင်တဲ့လူမှုဆန္ဒပြမှုတွေနှစ်ရက်ကြာဖြစ်ပွားခဲ့ပြီးတဲ့နောက်ပိုင်းသမ္မတ Maduro ကစစ်တပ်အကြီးအကဲနဲ့အတူရုတ်တန့်ကနေအခုလိုတောင်းဆိုလိုက်တာပါဗင်နီဇွဲလာမှာတိုက်ပွဲတွေဖြစ်ပွားနေပြီးတစ္ဆာဖောက်သူအာနာသိမ့်ဖို့ကြံစီသူဘယ်သူကိုမဆိုးလက်နက်ချလာအောင်တိုက်ခတ်ရမယ်လို့သမ္မတကပြောပါတယ်သမ္မတမာဒူရိုကိုအကြီးကျယ်ဆန့်ကျင်ကြဖို့အတွက်ဂွာဒီယိုကဒီသတင်းပတ်အစောပိုင်းတုန်းကပန်ချခဲ့ပေမဲ့ပဲပြောင်းလာတဲ့တပ်သားအရေးအတွက်ကနည်းနည်းပဲရှိတာပါအင်ကာနဲ့ဗုဒ္ဓဘုနေတွေမှာမြို့တော်ကာရကတ်ရဲ့လမ်းတွေပေါ်မှာထောင်နဲ့ချီချီတဲ့လူတွေဆန္ဒပြခဲ့ပြီးတချို့ကလုံခြုံရေးတပ်သားတွေကိုခင်းနဲ့ပစ်ပေါက်ကြတယ်လို့ရဲတွေဘက်ကလည်းတစ်ခါလေကြီးစံအစ်စ်တွေရာဘာကြီးစံနဲ့မျက်ရည်ပုံးတွေနဲ့ပြန်လည်ပစ်ခတ်ခဲ့တာပါဒီဆန္ဒပြပွဲတွေမှာတေဆွန်ရသူ၄ဦးရှိခဲ့တယ်လို့ဒါဇင်နဲ့ချီပြီးတန်ရာရခဲ့ပါတယ်ဂွာရီရိုဘက်ကိုစစ်တပ်ခေါင်းဆောင်အများပြားထွက်ပြေးလာတာမတွေ့ရပါဘူးဒါပေမဲ့လွတ်တော်ဥက္ကဋ္ဌဖြစ်တဲ့တိုက်ခန့်ခေါင်းဆောင်ဂွာရီရိုကဇန်နဝါရီလထဲမှာသူ့ကိုယ်သူဗင်နီဇွဲလားနိုင်ငံရဲ့ယာယီသမ္မတဖြစ်နေချိန်ညားခဲ့တာဖြစ်ပြီးအမေရိကန်ပြည်ထောင်စုနဲ့တခြားနိုင်ငံပေါင်း50လောက်ကသူ့ကိုယ်ဗင်နီဇွဲလားခေါင်းဆောင်ဖြစ်နေအတိမတ်ပြုတ်ထားတာဖြစ်ပါတယ်